မြန်မာနိုင်ငံကထုတ်ပြန်တဲ့လူငယ်တွေကိုအမေရိကန်ပြည်ထောင်စုမှဘွဲ့လွန်ပညာရေးအတွက်တွားရောက်ပညာသင်ကြားနိုင်တဲ့ MOU နားလည်မှုစာတမ်းဟွာရေးထိုးပွဲကိုမင်းကရန်ကုန်တက္ကသိုလ်ဝိဇာခမ်းမမှာကျင်းပခဲ့ပါတယ်။ဒီအကြောင်းအခမ်းအနားကိုကိုယ်တိုင်သတင်းတွားယူခဲ့တဲ့ VOA ဝိုင်းတော်သားကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ရခိုင်ပြည်နယ်အဓိပ္ပာယ်ရေးအပေါ်မှာပဲနိုင်ငံတကာကအာရုံစိုက်ပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံကအကြောင်းသားအကြောင်းသူတွေနိုင်ငံခြားမှာပညာသွားသင်နိုင်ရေးအတွက်အခွင့်အလမ်းတစ်ခုပေါ်ထွက်လာခဲ့ပါတယ်။အဲဒါကတော့မြန်မာလူငယ်တွေမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့တွေအတွက်အမေရိကန်ပြည်ထောင်စုမှာတွားရောက်ပညာသင်ကြားနိုင်ရေးအတွက်ဒီကနေ့မြန်မာအစိုးရပညာရေးဝန်ကြီးဌာနနဲ့အမေရိကန်အခြေစိုက် BACI မြန်မာအမေရိကန်လူမျိုးရေးအသင်းတို့အကြားသမိုင်းဝင် MOU နားလည်မှုစာတင်လာလက်မှတ်ရေးထိုးလိုက်ခြင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံကထူးချွန်တဲ့တောင်းသားတွေကိုရွေးချယ်ပြီးအုပ်ချုပ်ရေးစီးပွားရေးစတဲ့ဘာသာရပ်တွေသင်ကြားနိုင်ရေးအတွက်ဆင်လွတ်ဖို့စီစဉ်ထားကြောင်းပညာရေးဝန်ကြီးဌာနယာယီညွှန်ကြားရေးမှူးချုပ်ဒေါက်တာစန်းကျော်နိုင်ဦးကပြောပါတယ
်။ဒီလူငယ်လူရွယ်တွေကိုပထမဆုံးကျွန်တော်ဒီမြန်မာနိုင်ငံမှာပဲပထမရွေးချယ်မှုကျွန်တော်လုပ်ပါမယ်။ဆိုပြီးတော့မှကျွန်တော်တို့ကအမေရိကန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေဆီလို့ဖို့ဒါစီစဉ်ထားလည်းရှိပါတယ်။အမေရိကန်မှာရှိတဲ့ University တွေနောက်ဒီနေ့ကျွန်မရေးထိုးတဲ့ BACI Agency တွေနဲ့ကျွန်တော်တို့ပညာရေးဝန်ကြီးဌာနနိုင်နဲ့ဒါအတိအကျတဲ့ဟိုကျွန်တော်ဒီတေးဆွေးနွေးမှုတွေဆက်လုပ်သွားဖို့လည်းရှိပါသေးတယ်။ဆိုပြီးတော့မှကျွန်တော်တို့ကနိုင်ငံအတွက်လိုအပ်တဲ့ကျွန်တော် Public Policy လိုဘာသာရပ်မျိုးတွေနောက် Economics ဘာသာရပ်တွေ Engineering ဘာသာရပ်တွေ Watermanagement ဘာသာရပ်မျိုးတွေ environmental ဒီဘာသာရပ်မျိုးတွေကိုလည်းကျွန်တော်တို့က master degree တွေရော PhD degree တွေရောစေလို့ကိုကျွန်တော်ဒီနေ့ဆောင်ရည်ရှိပါတယ်ခင
်ဗျ။ဒီမှာအစိုးရကထူးချွန်သူတွေကိုရွေးချယ်ပြီးပညာတော်သင်အဖြစ်အရင်ကလည်းနိုင်ငံသားကိုအချိန်ကြီးစေလို့ခဲ့ဘူးပြီးဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့နားလည်မှုစာတမ်းလာဟာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုပညာသင်စေလို့ရေးအတွက်ကျောင်းသားအရေးအတွက်လည်းအများအပြားနဲ့ပထမဆုံးစေလို့နိုင်မဲ့အစီအစဉ်ဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့လက်မှတ်ရေးထိုးပွဲကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးနဲ့ BACI အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗန်နီတို့အပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမာဂျီစကော့မာရှယ်နဲ့ပညာရေးဝန်ကြီးဌာနကအရာရှိတွေရန်ကုန်တက္ကသိုလ်ကပါမောက္ခတွေပါတက်ရောက်ခဲ့ကြတာပါအခုလိုနားလည်မှုစာကြောလာလက်မှတ်ရေးထိုးနိုင်ရေးအတွက်လင်းနည်းလောက်ကြိုးစားခဲ့ရပေမဲ့လည်းမြန်မာနိုင်ငံအတွက်ပညာဓာတ်တွေဝေထုတ်ပေးနိုင်မှာဖြစ်တာကြောင့်အခုအချိန်မှာအောင်မြင်စွာလက်မှတ်ရေးထိုးလက်နိုင်တဲ့အပေါ်ဝန်တာမိကြောင်း BACI အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအေလိုက်ဇာဗန်နီကပြောပါတယ
်ဒီဟာတကယ်ကိုအရာကောင်းတယ်အရာဖြစ်တယ်ဒီမှာဝန်ကြီးပြောသွားတယ်လို့ပါပဲကျွန်တော်တို့မြန်မာနိုင်ငံမှာအရာလိုအပ်တဲ့ဟာကဒီပညာရေးပညာတတ်တွေပို့ထုံးနိုင်မှာနိုင်ငံရဲ့အနာဂတ်အတွက်ချုံလေးစရာလထလာမယ်တကယ်ဖို့ပြတူတင်ကြီးတကယ်ဒီမိုကရေစီလည်းပေါ်လာမယ်ဆိုတော့ဒီဟာကမြန်မာနိုင်ငံရဲ့ Ministry of Education နာမည်ဘလောက်အထူးအဲ့ဒါကိုအရေးထားပြီးတော့မှဒီလုပ်ကံနေကြလဲဆိုတာပြတ်သားတဲ့ဟာတစ်ခုပဲဖြစ်တယ်အဲ့ဒီအတွက်ကြောင့်လည်းကျွန်တော်ရုံဝန်တာတယ
်ဒီနားလည်မှုစာရှင်လွာအရာမြန်မာကျောင်းသားတွေအမေရိကန်ပြည်ထောင်စုမှာပညာသင်ကြား권ရနိုင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ဝန်တာမိကြောင်းလက်မှတ်ရေးထိုးပွဲမှာတက်ရောက်အမှာစကားပြောကြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သားမဂျီစကော့မာရှယ်ကပြောပါတယ်
I think it's a great opportunity. I think we all have it.
ဟာအခွင့်အလမ်းကောင်းတစ်ခုလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့အားလုံးကလည်းပညာရေးနဲ့ဆိုင်တဲ့အခွင့်အလမ်းတွေဖန်တီးပေးရေးအတွက်စိတ်ဝင်တစားရှိကြပါတယ်။ပညာရေးဝန်ကြီးဌာနနဲ့ BACI အဖွဲ့တို့ရဲ့ပံ့ပိုးမှုတွေမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုသွားပြီးမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့တွေသင်ကြားနိုင်ရေးအတွက်ဒီနားလည်မှုစာကြံလွာကအခွင့်အလမ်းတွေဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကြောင့်ကျွန်တော်တို့အင်တာစီအားထက်သန်မိပါတယ်
။နားလည်မှုစာကြံလွာလက်မှတ်ရေးထိုးပြီးဆိုပေမဲ့ပညာသင်ဆေးလို့ရေးအတွက်အသေးစိတ်အချက်အလက်တွေထပ်မံဆွေးနွေးဖို့ကြံရှိနေသေးကြောင်းပညာရေးဝန်ကြီးဌာနနဲ့ BACI ကတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပညာတော်သင်ဆေးလို့မဲ့အစီအစဉ်ကိုအတက်နိုင်ဆုံးအမြန်ဆုံးအကောင့်ထယ်ဖော်လို့ကြောင်းနှစ်ဖက်စလုံးကပြောပါတယ်ခင်ဗျာ။